မြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့မြေမြုပ်မိုင်းတွေကိုရှင်းလင်းဖို့မလုပ်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အတားအဆီးဖြစ်လိမ့်မယ်လို့မြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။ဗိုလ်တော်ဦးနေကရန်ကုန်မြို့မှာလုပ်တဲ့မြန်မာနိုင်ငံမြေမြုပ်မိုင်းအန်ဒီရဆိုင်ရာ2018ခုနှစ်အစီရင်ခံစာထုတ်ပြန်ပွဲမှာအဲ့ဒီလိုပြောသွားတာပါ။ဒီအစီရင်ခံစာထုတ်ပြန်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကသတင်းပေးပို့ထားပါရဲ့ရှင်။
ကမ္ဘာမှာပြည်တွင်းစစ်ဖြစ်နေရာရှိကြဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာစည်ရေးပရိပခ္ခတွေအတွင်ပါဝင်နေတဲ့အဖွဲ့တွေအားလုံးကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြပြီးဒါတွေကိုထိထိရောက်ရောက်မရှင်းလင်းနိုင်ဘူးဆိုရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်နိုင်တယ်လို့အပီပီဆိုင်ရာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှု ICBL ကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာရေရွှာမူစာဖုံစုရံကသတိပေးသွားပါတယ်
Myanmar is the only country whose military forces were found to be using landmines during the past.
ကျန်ကနေနှစ်တည်းအစီရင်ခံစာတိုင်းဆိုရင်တက်မတော်ကမြေမြုံမိုင်းအုံပြုနေတဲ့တခုတည်းသောတက်မတော်ဆိုတာထင်ရှားပါတယ်။ဒါကတက်မတော်တခုတည်းတုံးတယ်လို့မပြောချင်ပါဘူး။တခြားတိုင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်းတုံးပါတယ်။ဇွန်လတုန်းကကျွန်တော်နဲ့ကာကွယ်ရေးဝန်ကြီးဌာနစနစ်ပွဲတစ်ခုမှာသူတို့မြေမြုံမိုင်းတုံးတယ်လို့ဝန်ခံခဲ့ပါတယ်။တက်မတော်ကာကွယ်ရေးပစ္စည်းဆက်ရုံးကပါစာကနေ1996ခုနှစ်ကစပြီးမြေမြုံမိုင်းထုတ်လုပ်တယ်ဆိုတာကိုကျွန်တော်တို့စဉ်းစားရမပေးနိုင်ခဲ့ပေမဲ့လည်းကျွန်တော်တို့အတိအကျပြောနိုင်တယ်။တက်မတော်ကလည်းဝန်ခံထားတာရှိရဲ့မြေမြုံမိုင်းရှင်းလင်းမှုအစိုးရအနေနဲ့ပါဝင်မလုပ်ဆောင်နိုင်တာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတားဆီးရရောက်နေတယ်လို့ဆိုတာကျွန်တော်ပြောချင်ပါတယ်
။2009-2019တာကာလမြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ထိခိုက်ပေဆုံးမှု3500ကျော်ရှိပြီးအာရှနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ပါကစ္စတန်ပြီးရင်တတိယအများဆုံးပါ။ပိတ်ဆုံးသူတွေအနေနဲ့ကရင်ပြည်နယ်မှာ 26.9 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးကချင်ပြည်နယ်မှာ 26.2 ရာခိုင်နှုန်းအဲဒီနောက်ရှမ်းပြည်နယ်ပဲခူးတိုင်း၊ကယားပြည်နယ်တနင်္လာရီတိုင်းရခိုင်ပြည်နယ်မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာမီးမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိထားပါတယ်။မီးမြုံမိုင်းနှင်းလို့သေဆုံးတဲ့နေရာမှာအမျိုးသားတွေများပြီးတစ်ခုတ်အမဲလိုက်ငါးဖမ်းတဲ့လုပ်ငန်းတွေလုပ်ကင်ရင်မိုင်းကြောင့်သေဆုံးရတာပါမြေမြုံမိုင်းရှာဖွေရဲ့လူသားချင်းစာနာရေးအဖွဲ့သုံးဘွဲ့လောက်မြန်မာနိုင်ငံမှာရှိနေပြီးဖြစ်ပေမဲ့လည်းရှာဖွေရှင်းလင်းခွင့်မရသေးပဲလက်နက်ကင်တပ်ဖွဲ့တွေအားလုံးအပြည့်အစုံစာချုပ် NCA အတွက်လက်မှတ်ထိုးပြီးမှခွင့်ပြုပေးမယ်လို့ပြောထားရတဲ့အပေါ်မှာသဘောမတူတဲ့အကြောင်းဒေါက်တာရေရွှာမူစာဖုံစုရံကပြောပါရစေ
။
ငင်းငင်းစာချုပ်တွေကိုမဆောင်မဲစလုံနိုင်တဲ့နေသားတွေမှာစလုံထားဖို့လူကောင်းလုံးမဲရပ်ဖက်ဖွဲ့စည်းရပညာပေးလှူရှားမှုတွေကဒီနေရာတွေမှာမိုင်းရှင်းလင်းဖို့ခွင့်ရည်တွေပေးလာပါလိမ့်မယ်။ပြည်ညီငယ်ရင်ကိုမှစောင့်နေကြရမလိုပါဘူး။တိုက်ပွဲလည်းမရှိရဆိုတဲ့နေရာတွေမှာငင်းလဲငင်းညံ့နေတယ်။မြေရောက်ထဲမှာရှိရပောက်ကွဲနိုင်တဲ့ဟာတွေကိုငင်းညံ့အောင်အချိန်မီလှုပ်လို့ရပါတယ်။တက်ဆိုင်ရနိုင်ငံရဲ့လုံနည်းလုံခြုံရေးတွေကိုကျွန်တော်တို့မပြောလို့ပဲတာဝန်ကတော့တက်ဆိုင်ရနိုင်ငံကိုအာဏာရရှိတာတဲ့အစိုးရရဲ့တာဝန်ပဲဖြစ်ပါတယ်
။ငင်းညံ့ဆွေးနွေးပွဲတွေလုပ်တဲ့အခါမှာလည်းမြေမြုံမိုင်းကိစ္စကိုချက်သွင်းစဉ်းစားဖို့လိုတယ်လို့သူကပြောပါတယ်။အကြောင်းကတော့မြန်မာနိုင်ငံမှာစစ်တပ်ရောတိုင်းသားလက်နက်ကိုင်တွေပါရှေ့တန်းစစ်မြေနာမှာရဲသားတွေကိုအတင်းအဓမ္မစီထိုင်းနေကြကြောင်းအပီပီဆိုင်ရာလူခွင့်ရေးကြီးညာစာတန်းရဲ့အပိုက်သုံးကိုချိုးဖောက်နေရလို့အပီပီဆိုင်ရာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့ရဲ့ဗိုလ်ချုပ်ဦးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။